မြန်မာနိုင်ငံကနေရိုဟင်ဂျာတွေကိုလူမောင်ကိုကူးကူးမှုမှာထိုင်းစစ်တပ်ပါဝင်နေတယ်လို့ဆွတ်ဆွဲထားတဲ့သတင်းကိုထုတ်ပြန်ခဲ့မှုနဲ့သတင်းတောင်နှစ်ယောက်ကိုထိုင်းတရားရုံးတစ်ခုကအသေးဖြတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်ဖူခွဲ့ဝိုင်အွန်လိုင်းသတင်းဌာနရဲ့ဒီဩစတြေးလျလူမျိုးအက်ဒီတာအယ်လန်မော်ရီဆန်နဲ့ထိုင်းသတင်းတောက်ချူတီမာစီဒါစာတေယန်တို့ကိုထိုင်းနိုင်ငံဒီကွန်ပျူတာရာဇဝတ်မှုဥပဒေနဲ့လဲဆွဲချက်တင်ခဲ့ပါတယ်။တကယ်လို့အဖြစ်ရှိကြောင်းတွေ့ခဲ့ရင်တော့ထောင်နဲ့ခုနှစ်နှစ်နဲ့ဒေါ်လာ3000နဲ့ညီများတဲ့ဝေဒံငွေကိုပေးဆောင်ရမှာဖြစ်ပါတယ်။ဒီနေ့ဖူခွဲ့မျိုးတရားရုံးမှာယုံကြည်လာတဲ့အက်ဒီတာမော်ရီဆန်ကထိုင်းနိုင်ငံမှာသတင်းလုလတ်ခွင့်အပေါ်ဖိနှိပ်နေတဲ့လုပ်ရပ်ဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ်။
If the military win this one, then clearly there are going to be other occasions when the media will be reporting military activities and think twice about it.
ဒီကစစ်တပ်ကနိုင်ငံမယ်ဆိုရင်တော့စစ်တပ်နဲ့ပတ်သက်တဲ့သတင်းကိုထုတ်ပြန်ရဖို့နောက်ခါဖြစ်လာခဲ့ရင်ဘယ်လိုသတင်းထုတ်ရပါမလဲဆိုတာတစ်ခါပြန်စဉ်းစားစရာဖြစ်လာတော့မှာပါ။ဒီလိုသာဆိုရင်သိတ်ကိုစိုးမှာပါ။စစ်တပ်အနေနဲ့ကိုယ်စားပြုတဲ့ပြည်သူတွေအပေါ်မှာပုတ်ပွင့်လင်းလင်းရှိရပါမယ်။လျှော့ဝနှုတ်ပိတ်နေရမှာမဟုတ်ပါဘူးလို့ဖူခတ်ဝမ်အွန်လိုင်းသတင်းဌာနရဲ့ editor Alan Morrison ပြောသွားတာဖြစ်ပါတယ်။ဆွေးချက်တင်ခံရတဲ့သတင်းတောင်နှစ်ယောက်စလုံးကိုဒီကနေ့မှအာမခံနဲ့လွှတ်ပေးခဲ့ပါတယ်။ရိုဂျာဒုက္ခသည်တွေနဲ့ပတ်သက်တဲ့ writer သတင်းတပုတ်ထဲကအပိုင်းတချို့ကိုအင်္ဂလိပ်လိုထုတ်ပြန်တဲ့ဖူခတ်ဝမ်သတင်းဌာန website မှာပဏိတုံးကဖော်ပြခဲ့တာဖြစ်ပါတယ်။အဲ့ဒီ writer သတင်းအတွက်အထင်ကရ Pulitzer Prize ကိုလည်းရရှိခဲ့ပါတယ်ရှင်။